ချမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီအပိုင်းအတွင်းဆိုးရတက်မတော်နဲ့ RCSS ချမ်းပြည်တက်မတော်တောင်ပိုင်းအကြားမှာတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်ပွားနေတာကြောင့်ဒေသခံပြည်သူ900လောက်ဟာနေရွှန့်ခွာတင်းရှောင်နေရတယ်လို့ဒီကနေ့မနေ့ဖြစ်တဲ့ပစ်ခတ်မှုမှာတော့ရွာသား2ဦးသေဆုံးပြီး2ဦးထိခိုက်တဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါကြောင်မဲမျိုးနယ်အတွင်းမှာအစိုးရတက်မတော်နဲ့ RCSS ချမ်းပြည်တက်မတော်တောင်ပိုင်းအကြားမှာဒီလ25ရက်နေ့လောက်ကစတင်ပြီးတိုက်ပွဲတွေဟာဂျိုးကြားဆိုသလိုဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းကိုကြောင်မဲမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကအခုလိုပြောပါတယ
်28ရက်နေ့ကနေစပြီးတော့28နေ့ရက်ဆက်ထိုက်ဖြစ်ပြီးတော့အခုလိုစပီးဆောင်တွေဖြစ်ပေါ်လာရတဲ့အနေအထားကြီးကိုရောက်လာတယ်ဟိုကစပီးဆောင်ကမ်းကနေနေရာရှိနေတယ်အခုကတော့အဲ့ဒီပန်လော့ကြီးရွာပေါ့နော်ပန်လော့ကြီးရွာမှာဟိုကလွင်ကနေရာလောက်ရောက်ရှိနေတယ်နောင်ပင်စပီးဆောင်ကဟိုကအောင်မင်္ဂလာဓမ္မယုံပေါ့နော်အောင်ဓမ္မယုံမှာအခုချိန်ကြီးကတော့အပစ်စင်းက330ရှိတယ်ဗျ330ကျွန်တော်တို့အခုလာကြည့်နေကြဗ
ျဒီကနေ့မနေ့ကတော့ပန်ချင်းကြီးရွာအတွင်းပစ်ခတ်မှုကြောင့်ရွာသား2ဦးသေဆုံးပြီး2ဦးထိခိုက်ခဲ့တဲ့အကြောင်းကိုအခုလိုဆက်ပြောပါတယ
်ဟိုကလက်နဲ့ကြည့်ကြည့်မဟုတ်ဗျဒေသစစ်ဆေးကြီးတဲ့ချိန်မှာသူကလက်နဲ့ကြည့်တာဗျဟိုတနက်နဲ့ပစ်ခံရတာဗျအဲ့ပုံစံဟိုတယောက်ကတစ်ခံရတာပေါ့နော်တစ်ပြီးတော့တည်ဆုံးသွားတယ်တယောက်ကတော့ဒီပြင်မားမှာရှိတာကတည်ဆုံးသွားတာအမျိုးသားဘာမှအခုဒဏ်ရာရနေတာကအမျိုးသမီးပေါ့နော်ပန်းကျင်ရွာပေါ့နော်ပန်းကျင်ရွာပေါ့ဒီမနေ့ပိုင်းမှာဖြစ်သွားတာဗျအဲ့ဒါကစက်မတော်စစ်ကြောင်းကရွာထဲရောက်လာတယ်ရွာထဲရောက်လာပြီးတော့အမှပြစ်ခတ်သွားတယ်လို့သိရတယ်ဗျ
ပန်ကျင်ရွာပစ်ခတ်မှုမှာတည်ဆုံးသွားသူဟာလုံးစုခေါ်အသက်56နှစ်အရွယ်အမျိုးသားဖြစ်ပြီးဒဏ်ရာရသူကတော့နန်းဆန်ခေါ်အသက်55နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်ဒဏ်ရာရသူကိုကြောင်မဲဆေးရုံကိုပို့ဆောင်ထားပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကတော့ဒီအပိုင်းအတွင်းကြောင်မဲမြို့နယ်အတွင်းမှာ RCSS တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာရှိကြောင်း VOA ကိုပြောဆိုပေမဲ့ဒီကနေ့ပစ်ခတ်မှုနဲ့ပတ်သက်ပြီးတိကျပြောဆိုတာမရှိပါဘူး
အဲ့ဒါမှာတော့ကျွန်တော်တို့ဒီ RCSS SSA နဲ့26ရက်နေ့ကကျွန်တော်တို့ထိပ်တွေ့မှုဖြစ်ပါကြတာရှိတယ်။ပုံဝိုးဘက်ပေါ်အဲ့ဒါမှာထိပ်တွေ့မှုဖြစ်ပါကြတာရှိတယ်။အဲ့ဒီနေရာလေးမှာပဲဟို26ရက်နေ့ကတည်းက25ရက်နေ့ကတည်းကကျွန်တော်တို့ဖြစ်ပွားကြတာရှိပါတယ်ဗျ။ကြောင်မဲမျိုးနဲ့အတွင်းမှာဖြစ်ပါတယ်။
RCSS ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့26ရက်နေ့မှာကြောက်တဲ့နိုင်ငံတကာမွေးရဆေးဝါးတိုက်ဖြစ်ရေးနေ့မှာသူတို့လှုပ်ရှားနယ်မြေတွေမှာပြုလုပ်မဲ့မွေးရဆေးဝါးမိရှုပွဲအခမ်းအနားမှာလုံခြုံရေးပေးဖို့အတွက်သူတို့တပ်တွေကိုကြောင်မဲမြို့နယ်မှာစုယုံခဲ့တာရှိခဲ့ကြောင်းဒီအတွက်တပ်မတော်ကိုလည်းအကြောင်းကြားခဲ့ကြောင်းဒီလိုစုယုံလာတဲ့တပ်ဖွဲ့တွေနဲ့တပ်မတော်အကြားမှာဒီလ25ရက်နေ့နဲ့28ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းပြောပါတယ်28ရက်နေ့မှာတော့တိုက်ပွဲ3ချိန်ဖြစ်ခဲ့တယ်လို့အခုလိုဆက်ပြောပါတယ်
။28ရက်နေ့ရောက်လာခါကျတော့အကြက်တပ်ဖွဲ့တွေကမိသေးဝါဖြစ်စီမီချောခနာကအပြန်သူ့နေရာနဲ့သူပြန်ပြတဲ့ခါမှာသမတော်လှုပ်ရှားရင်းနဲ့နောက်ထပ်ဖြစ်တိုက်တစ်ခတ်မှုနည်းနည်းပါးပါးဖြစ်ခဲ့ပြန်တော့ဘောနော်28ရက်နေ့မနေ့က3ခါဖြစ်ခဲ့တာပေါ့အဲ့မဲ့ကြီးကြီးတိုက်ပွဲလို့လည်းမဟုတ်ဘူးကိုကူကူကကွယ်ပစ်ခတ်တဲ့သဘောနဲ့အမျိုးရဲ့ဖြစ်သွားတာပေါ့နော
်ဒီထိတွေ့တိုက်ပွဲဖြစ်ပွားတာတွေကိုဆက်ဆံရေးရုံးကတဆင့်ဖြည့်ရှင်းဆောင်ရွက်နေကြောင်းလည်းထည့်သွင်းပြောကြားပါတဲ့အစိုးရတက်မတော်နဲ့ RCSS အကြားမှာဇွန်လစမ်းပိုင်းကလည်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်အတွင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတဲ့ဒီလိုတိုက်ပွဲဖြစ်ပွားတာဟာ RCSS တပ်ဖွဲ့တွေနယ်မြေကျော်လွန်လှုပ်ရှားတာကြောင့်လို့တက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတဲ့ဒီရက်ပိုင်းအတွင်းမှာရှမ်းပြည်နယ်ကြောင်မဲမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားသလိုရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲတွေကတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုဒ္ဓအစည်းအဝေးအတွက်ပြင်ဆင်နေချိန်မှာဖြစ်ပွားတာပါ။ကျွန်တော်မိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။